အမေရိကန်ရှစ်တောင်ပိုင်းကမ်းရိုးတန်းဒေသကိုဦးတည်ပြီးအင်အားအလွန်ပြင်းမဲ့ဟာရီကိန်းဖလော်ရန့်စ်မုန်တိုင်းလာနေတာကြောင့်မြောက်နဲ့တောင်ကာရိုလိုင်းနားပြည်နယ်နှစ်ခုအပြင်ဗာဂျီးနီးယားပြည်နယ်မှာပါရေးပေါ်အခြေအနေထုတ်ပြန်ထားပြီးသမ္မတဒေါ်နယ်ထရန့်ကလည်းမုန်တိုင်းတံကာကွယ်ပြင်ဆင်ရေးရန်ပုံငွေကိုမချိုးမချံတုံးဆွဲပြီးတော့စွမ်းကုန်ဆောင်ရွက်နေတဲ့အကြောင်းဗိုလ်ထူးနေကအင်ပြူတော်မှာပြောပါတယ်။ပေကင်းရာကိုပြောင်းရွှေ့ခိုလုံနေကြရတဲ့အဲ့ဒီပြည်နယ်တွေကဒေသခံတွေထဲမှာမြန်မာတွေလည်းပါဝင်ပါတယ်။သူတို့တွေမုန်တိုင်းဒေသကနေလွတ်ဖို့ဘယ်လိုများကြိုးပမ်းနေကြပါလဲ။အရင်ကျန်တဲ့ကပြောပြပါမယ
်။ကြာတာပြင်းနေညနှောင်းပိုင်းဒါမှမဟုတ်တောက်ကြာနေအစောပိုင်းမှာမြောက်နဲ့တောင်ကော်ရိုလိုင်းနားပြည်နယ်နေဆက်ကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာဖို့ရှိတဲ့ Hurricane Florence မုန်တိုင်းဟာလက်တလုံးမှာတော့တနအီကို၄တိုင်နှုန်းမိုင်130နီးပါးပြင်းအားအဆင့်3နဲ့ Atlantic သမုဒ္ဒရာကနေလာနေပါတယ်။Hurricane Florence ဟာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးမုန်တိုင်းကြီးဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားတာပါ။မုန်တိုင်းတဲ့အဆိုးရွားဆုံးကိုမြောက်ကော်ရီလိုင်းနားပြည်နယ်ကခံရမှာဖြစ်ပြီးကပ်နေတဲ့တောင်ကော်ရီလိုင်းနားနဲ့ဗာဂျီးနီးယားပြည်နယ်တွေမှာလည်းထိခိုက်မှုအပြည့်အစုံဆုံးရှုံးမှုတွေများလိမ့်မယ်လို့မျှော်လင့်ထားပါတယ်။မုန်တိုင်းတဲ့ကာကွယ်ရေးအတွက်အမေရိကန်ဗဟုအစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုတွေအစွမ်းကုန်ဆောင်ရွက်နေတယ်လို့သမ္မတထရန့်ကဗုဒ္ဓဘုနစ်ကအင်ဂျီရောမှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
်။ We are sparing no expense. We are totally prepared.
ကုန်ကျစရိတ်တွေအတွက်ကျွန်တော်တို့ချိုးချံချွေတာမှာမဟုတ်ပါဘူး။အပြည့်အဝကိုပြင်ဆင်ထားပါတယ်ကျွန်တော်တို့အစဉ်အသင့်ဖြစ်နေပါတယ်ဘယ်သူကမှမလုပ်ခဲ့ဘူးတဲ့ပြင်ဆင်မှုမျိုးနဲ့ကျွန်တော်တို့ပြင်ဆင်ဆောင်ရွက်ထားပါတယ
်လေတိုက်နှုန်းပြင်းထန်တဲ့အတွက်နေအိမ်အဆောက်အုံတွေထိခိုက်တာမိုးတိထန်ပြီးရေကြီးမြေပြိုတာလမ်းဘက်အဆက်အသွယ်ပြတ်တောက်တာစတဲ့ကြီးမားတဲ့ဘီယံနေတွေကြားဖို့ရှိပြီးအမေရိကန်ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးနိုင်မယ်လို့ခန့်မှန်းထားပါတယ်ဒါကြောင့်မုန်တိုင်းအန်ဒီရဲ့ကြီးမားမဲ့ခြေအနေနဲ့ပတ်သက်လို့သမ္မတထရန့်ကအခုလိုပြောပါတယ
် The places that areIn the way and in the most jeopardy would be Virginia, North Carolina, South Carolina, that area.
မုန်တိုင်းလာမဲ့လမ်းကြောင်းကျနေတဲ့နေရာတွေနဲ့အန်ဒီအများဆုံးဖြစ်မဲ့နေရာတွေကတော့ Virginia, မြောက်ကော်ရိုလိုင်းနာ၊တောင်ကော်ရိုလိုင်းနာပြည်နယ်တွေပဲဖြစ်ပါလေ။အဲ့ဒီနေရာတွေမှာလွန်ခဲ့တဲ့နှစ်ပေါင်း25နှစ်နဲ့နှစ်30အတွင်းကျွန်တော်တို့တစ်ခါမှမမြင်ခဲ့ဘူးတဲ့အခြေအနေတွေရင်ဆန်ရဖို့ရှိတယ်ဆိုတာကျွန်တော်ထပ်ပြောချင်ပါတယ်။အဲ့ဒီလိုဖြစ်ရမျိုးတစ်ခါမှမကြုံဘူးလို့တောင်ပြောနိုင်ပါတယ်။မုန်တိုင်းဟာအလွန်ကိုကြီးမားပြီးမိုးအကြီးအကျယ်ရွာမှာဖြစ်ပါလေ
။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာန FEMA အကြီးအကဲ Brock Law နဲ့အမိမြေလုံခြုံရေးဌာနဝန်ကြီး Custer Neil စင်တို့ကလည်းမုန်တိုင်းတံဘေးကနေအမေရိကန်ပြည်သူတွေကင်းလွတ်အောင်အစိုးရဘက်ကကြိုတင်ပြင်ဆင်နေတဲ့အစီအစဉ်တွေကိုသမ္မတထရန့်ကိုအစီအခံတင်ပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ FEMA အကြီးအကဲ Brock Law ကအင်ဖြူရောမှာသတင်းတောက်တွေကိုအခုလိုပြောပါတယ်။
The biggest hazard that we're worried about is storm surge. That's the primary driver.
ကျွန်တော်စိုးရိမ်နေတဲ့အကြီးဆုံးအန္တရာယ်ကတော့မုန်တိုင်းအရှင်တဟုန်ထိုးတက်လာနေတာဖြစ်ပါတယ်။ဒီချက်ကြောင့်လည်းဘေးလွယာရွှေ့ပြောင်းတဲ့ရေပေါ်အစီအစဉ်ဖြစ်လာရတာပါ
။မုန်တိုင်းတံခံရမယ့်တောင်ကော်ရိုလိုင်းနားပြည်နယ်ညူးပန်းမြို့မှာနေထိုင်တဲ့မြမအများစုဆိုရင်လေဗုဒ္ဓဘုနစ်ကလေးကဘေးလွယာအခြားမျိုးတွေစီပြောင်းရွှေ့ခိုလုံနေကြကြောင်းမြို့ကန်ကိုစိုးတန်းက VOE ကိုပြောပါတယ
်စိတ်ကပါနာပေါ့နော်ကပါနဲ့ပြီးတော့ကျွန်တော်တို့စိတ်ရောက်အမကျစီကျင်းရတယ်ပြီးလည်းပြီးတော့နောက်မုံတဲ့အချိန်မျိုးကြည့်ပြီးတော့သူကပရမတ်တုံးမှာကျောင်းနေပိတ်တယ်နောက်အလုပ်တွေပိတ်လာတယ်အထူးသဖြင့်အဲ့ဒီကျွန်တော်နေတဲ့မြို့ရဲ့ခွေးပင်ကောင်တီဆိုတဲ့ဘုရားတွေကိုမှုဖို့ပေါ့နော်အကောင်လုံးပြောင်းရွှေ့ဖို့ဟိုအတိပေးတာလေအဲ့ဒါနဲ့ကျွန်တော်တို့လည်းမုံတိုင်းရဲ့အချိန်ကြီးက140နဲ့120ကျက်ဖို့ဆိုတော့ကျွန်တော်လည်းမြင်ရတော့ကျွန်တော်ပြောင်းလာတယ်ကျွန်တော်တကယ်မျိုးရောက်နေတာကွာဆိုတော့အဲ့ဒီမတိုင်ခင်ကကျွန်တော်တို့ကျွတင်ပြင်ဆင်မှုအနေနဲ့ဘာတွေပြောထားလဲဆိုတော့ရေတွေဘာတွေဝယ်ခိုင်းတယ်နောက်အစားအစာတွေသိမ်းပို့တော့တက်စီတွေဘာတွေစုထားဖို့နောက်တက်စီတွေလည်းတက်စီတိုင်းလည်းမရှိတော့ဘူးရေဆိုတဲ့တချို့မှမရှိတော့ဘူးတက်စီတွေလည်းဝယ်လို့မရတော့ဘူးအဲ့လိုဖြစ်ဖြစ်ကနောက်ပြီးတော့အမလီယာဆိုရင်ပြောင်းရွှေ့တဲ့လူတွေများလာတော့လမ်းဟိုက်ဝေးမှာဆိုရင် traffic တွေအများကြီးဖြစ်တယ်
ဒီတစ်ခါအဲ့လိုအခုမုန်တိုင်းနဲ့ပတ်သက်ပြီးတော့အခုလိုနေရာတောင်ပြောင်းရွှေ့ရတယ်လို့ဘာလို့ဖြစ်လာတာကအရင်ကရောအဲ့လိုဖြစ်ဘူးလား
ကျွန်တော်ရဲ့အတွေ့အကြုံအရဒီ South Carolina မှာကျွန်တော်နေတာ15-16 နှစ်ပေါ့နော်ပထမတစ်ခါတော့ရှိခဲ့ဘူးလေဒါပေမဲ့အဲ့လောက်ထိပြောင်းမှုပြုဖို့အထိတော့မဖြစ်ဘူးဒီတစ်ခါကတော့တော်တော်ကြီးလိုကြီးတယ်နောက်ပြီးတော့သူအင်အားလည်းပြင်းနေလေ
အရင်က Hurricane Florence မုန်တိုင်းဟာတရားအဆင့်4ရှိရာကနေဗုဒ္ဓဘုနစ်မှာပြင်းအားအဆင့်3ဖြစ်ရော့ကျလာပေမဲ့မုန်တိုင်းကြောင့်တချို့နေရာတွေမှာမိုးရေချိန်ပမာဏလက်မ40နီးပါးရွာသွန်းဖို့ရှိနေပြီးတချို့နေရာတွေမှာဆိုရင်လက်မ20ကနေ30နီးပါးအထိရွာသွန်းနိုင်ကြောင်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ရှင်